မနက်ကမှစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း80နီးပါးရှိလာပြီဖြစ်ပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့နေရာဒေသအတော်များများမှာပုံစံမျိုးစုံနဲ့ဆက်ရှိနေကြပါဒီကနေ့မှာတော့ဧပြီလ16ရက်နေ့ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့ချီတက်ပွဲတွေပြုလုပ်ခဲ့ကြသလိုဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေလည်းဆက်လက်ပြုလုပ်နေကြပါတယ် မြို့ကနေမိုးရွာထဲမှာဆက်အာနာသိမ်းမှုစန့်ကျင်ရေးချစ်တဲ့ဆန္ဒပြနေတဲ့အတန်တွေကိုကြားခဲ့ကြရတာပါဒီကနေ့မြင်းညာမြို့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံး2ဦးထိခိုက်ဒဏ်ရာရသွားခဲ့တာမှာတဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်အာနာရှင်စန့်ကျင်ရေးဆန္ဒပြဝယ်တွေရက်ဆက်စိုးစိုးလို့ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်း ပြည်နယ်စစ်လင်းကြီးမြို့ပူပေါင်းတပိတ်စသဖြင့်ဆရာနာသိမ်းမှုစန့်ကျင်ရေးငင်းကြမ်းစွာခြေတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးတိုင်းကြောက်ဆယ်မြို့ကစံမုံပန်းလောင်တရားပေါ်မှာကြောက်ဆယ်တက်ကတော့ကျောင်းသားတက်မကကသူတပိတ်ပြုလုပ်ခဲ့ပါတယ်။အရာဝတီတိုင်းကြံကင်းမြို့အတွင်းမှာတော့ယောဂီတွေစုပေါင်းပြီးဖမ်းဆီးခံထားရတဲ့ခေါင်းဆောင်တွေကျောင်းသားတွေနဲ့ပြည်သူတွေအများဆုံးလူမျိုးရေးစုတ ကျွန်တော်တို့ရဲ့အစိုးရကိုကြိုးစိုးထောက်ခံတဲ့ချစ်တဲ့ပွဲတွေကိုရန်ကုန်မြစ်ကြီးနားနဲ့တခြားမြို့နယ်တချို့မှာဒီကနေ့နဲ့ဧပြီလ၁၇ရက်နေ့တို့ကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ